အာဖဂန်နစ္စတန်နိုင်ငံရွေးကောက်ပွဲကော်မရှင်ရုံးချုပ်ကိုတာလီဘန်တွေကတိုက်ခိုက်ခဲ့ပါတယ်။ရှေ့သတင်းဖတ်ကျင်းပါမယ့်သမ္မတရွေးကောက်ပွဲမတိုင်ခင်ဆက်တိုက်တိုက်ခိုက်မှုတွေလုပ်နေတာဒီကနေ့တိုက်ခိုက်မှုကတော့နောက်ဆုံးဖြစ်ပါတယ်။ကာဘူးမြို့ကတီးခြားလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ရုံးမှသတင်းစာရှင်းလင်းပွဲကျင်းပကန်ဒီမှာပဲစစ်သွေးကြွတွေကဖောက်ခွဲရေးပစ္စည်းတွေနဲ့လှမ်းပစ်တိုက်ခိုက်ခဲ့တာလို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။မျက်မြင်တွေရဲ့အပြောအရလုံခြုံရေးအထူးထပ်ချထားတဲ့အစအဦးတွေကအထူးလုံခြုံအောင်လုပ်ထားတဲ့အခန်းတွေထဲမှာရွေးကောက်ပွဲတာဝန်ရှိသူတွေဟာအကာအကွယ်ယူခဲ့ရပါတယ်။ဆက်သွေးကြွတွေနဲ့လုံခြုံရေးတပ်တွေအပြန်အလှန်တိုက်ခိုက်မှုအတွင်းမှာဆက်သွေးကြွ၅ယောက်သေဆုံးသွားတယ်လို့ကာဘူးမြို့ရဲတပ်ဖွဲ့ပြောခွင့်ရသူက VOA ကိုပြောပါရယ်ရွေးကောက်ပွဲကော်မရှင်ရုံးဘေးမှာရှိတဲ့အိမ်တလုံးကနေပြီးတော့ဆက်သွေးကြွတွေလှမ်းပြီးတိုက်ခိုက်တာလို့ပြည်ထောင်စုဝန်ကြီးဌာနဒုတိယပြောခွင့်ရသူကလည်း VOA ကိုပြောပါရယ်အာဖဂန်နစ္စတန်နိုင်ငံကအမျိုးသမီးတွေအစဉ်အလာတိုင်းဝစ်ကြတဲ့ဒီတကိုယ်လုံးဖုံးကာထားတဲ့ဘာကာဝတ်ရုံတွေကိုစစ်သွေးကြွတွေကဝစ်ဆင်ခဲ့တယ်လို့မျက်မြင်တွေကပြောပါရယ်ဧပြီလ5ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲပြည့်အောင်လုပ်မယ်လို့တာလီဘန်တွေကပြောထားပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေကိုခုလိုဇက်တိုက်လုပ်နေတာဖြစ်ပါတယ်